ဂျာမနီဩစတြီးယားနဲ့အီတလီနိုင်ငံတွေမှာရှိတဲ့ UniCredit Bank AG Bank သုံးခုကဒဏ်ချိန်ငွေစုစုပေါင်းဝေပမာဏ American Dollar တန်း600ကျော်ပေးဆောင်ပြီးတော့ကြေးအေးဖို့အတွက်သဘောတူလိုက်ကြောင်း American Banana ရဲ့ဝန်ကြီးဌာနရဲ့ OFAC နိုင်ငံရခြားငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုထိန်းချုပ်ရမှုဆိုင်ရာဌာနက April 15ရက်တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါက American ဘဝအစိုးရနဲ့ပြည်내အစိုးရတို့ရဲ့ UniCredit Bank AG Bank သုံးခုကဒေါ်လာ 1.3 ဘီလီယံအတွက်ကြေးအေးမှုရဲ့တစ်စိတ်တစ်ပိုင်းပါ။အထူးသဖြင့်2000ကနေ2011ခုနှစ်အတွင်းဒီဘဏ်တွေကနေအမေရိကန်ရဲ့ငွေကြေးစနစ်ကိုတစ်ဆင့်အသုံးပြီးတော့ဘဏ်ငွေလွှဲပြောင်းမှုလုပ်ရမှာကမ္ဘာလုံးဆိုင်ရာကြမ်းဖက်မှုနဲ့လူစုလိုက်ပြုံးလိုက်တည်ဆည်းတဲ့လက်နက်များထုတ်လုပ်မှုထိန်းချုပ်ရေးအတွက်အမေရိကန်ကပြတ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေအပြင်မြန်မာ၊ကျူးဘား၊အီရန်၊လီဗျား၊ဆူဒန်နဲ့ဆီးရီးယားနိုင်ငံတွေပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချိုးဖောက်ရကြတဲ့အတွက်အရေးယူတာပါ။ဒီကာလအတွင်းဘဏ်တွေကနေတစ်ဆင့်စုစုပေါင်းဒေါ်လာတန်900ကျော်ငွေပေးချေမှုအချိန်ပေါင်း2000ကျော်ကိုအမေရိကန်ရဲ့ငွေကြေးစနစ်ကိုတစ်ဆင့်အသုံးပြုခဲ့တာပါ။ဒီကာလအတွင်းအမေရိကန်ဒဏ်ခတ်ပိတ်ဆို့မှုချမှတ်တာခံထားရတဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးငွေပေးချေမှုမှာဂျာမနီက UniCredit Bank AG က2000 January လနဲ့2009 September 28ရက်ကြားဘဏ်ငွေလွှဲပြောင်းမှု25ကြိမ်ငွေတန်ဖိုးစုစုပေါင်းဒေါ်လာ 28,000 ကျော် American Bank စနစ်ကတစ်ဆင့်မြန်မာနိုင်ငံကိုငွေလွှဲခဲ့တာပါ။ဒါ့အပြင် Austria က UniCredit Bank AG က2009 January 22ကနေ December 17ရက်2008တွင်ငွေလွှဲပြောင်းမှု8ကြိမ်ကိုငွေတန်ဖိုး 3,400 ကျော်လုပ်ခဲ့တယ်လို့ Italy UniCreditBank AG ကနေ2000 February နဲ့2012 January ကြားဘဏ်ငွေလွှဲပြောင်းမှု42ကြိမ်အတွက်ငွေတန်ဖိုးဒေါ်လာ1,400,000ကျော်ကို American Bank စနစ်ကတစ်ဆင့်မြန်မာနိုင်ငံကိုငွေလွှဲခွဲတာတွေ့ရှိရကြောင်းလည်း American Bank ကြီးဝန်ကြီးဌာနထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။